ပြီးခဲ့တဲ့ရက်ပိုင်းကကရင်ပြည်နယ်အတွင်းရေကြီးမြေပြိုမှုတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့မြဝတီကွန်ကရစ်လမ်းပိုင်းပျက်စီးသွားခဲ့သလိုကုန်သွယ်မှုနဲ့အသွားအလာတွေနှောင့်နှေးသွားခဲ့ရပါတယ်။ဒါကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်ဂိတ်တွေအပါအဝင်ပင်လယ်ရေကြောင်းကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့ကုန်သွယ်ရေးဦးစီးဌာနမြဝတီကဒီကနေ့ထုတ်ပြန်ထားပါတယ်။လိုင်စင်ခွင့်ပြုချက်ရထားတဲ့ပို့ကုန်သွင်းကုန်ပစ္စည်းအလုံးကိုခွင့်ပြုပေးသွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမဲဆောက်မှာရှိတဲ့သွင်းကုန်ကုမ္ပဏီပိုင်ရှင်ဦးလင်းလင်းကတော့အာရှလမ်းမကြီးမှာကားသွားလို့မရသေးတဲ့အတွက်သူတို့အနေနဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကနေကုန်စည်တွေလှည့်သွင်းဖို့စဉ်းစားထားတဲ့အကြောင်း VOA ကိုပြောပါရစေ
။စဉ်းစားရတာကဘယ်လိုအောင်စဉ်းစားရတာ။ကျွန်တော်ဒီကောင်ကကွန်မြူနတီကကျွန်တော်တို့ဒီကမှာကျွန်တော်ရပ်တန့်သွားလို့ရတဲ့အချိန်ကြီးကြီး။ဒီကလည်းကွန်မြူနတီရဲ့ဈေးတက်နေတဲ့အချိန်မှာလမ်းဆက်တွေကအဲ့လိုပြတ်တောက်သွားတဲ့ခါကျဒီကမှာဟိုဈေးကမှာဈေးကွက်ပေါ်လို့အရင်အရင်ဈေးတားခုတက်တော့မှဖြစ်တဲ့အတွက်ကျွန်တော်တို့သာဒီဖြစ်နိုင်တဲ့ဖြစ်နိုင်ခြင်းအများကြီးပေါ်ရှိကြတာတွေအကုန်လုံးတော့လိုက်စဉ်းစားနေရတာပေါ့။ကျွန်တော်မဲဆိုင်ဘက်ကြီးပေါ့နော်အဲမဲဆိုင်ဘက်ကြီးနဲ့တင်ပုံစံမျိုးပဲမဲဆိုင်ကျွန်တော်အဲ့ဘက်ကနေတော့ဒီမှာတော့ပြန်ဝင်တဲ့နိုင်ငံတွေပေါ့အဲ့ဒီအရာတွေအကုန်လုံးစရတဲ့လိုက်စဉ်းစားရတာပေါ့
။ကရင်ပြည်နယ်မြောက်ရီမြို့တစ်ဖက်ကမ်းမဲဆောက်မြို့ကနေထိုင်းအထက်ပိုင်းမဲဆိုင်မြို့ကိုကုန်စည်တွေတဆင့်တဲပြီးရှမ်းပြည်အရှေ့ပိုင်းကနေရန်ကုန်ကိုပြန်တဲရတဲ့အတွက်ကုန်ကြစိတ်တွေများလိမ့်မယ်လို့လည်းသူကပြောပါတယ်။မြောက်ရီကွန်ကရစ်လမ်းဟောင်းမှာကားလေးတွေနဲ့သွားလို့ရပေမဲ့လည်းအဲ့ဒီမှာလည်းမြေပြိုတာတွေစဖြစ်နေတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလမ်းတချို့ကိုမြန်မာဘက်ကလက်ရှိအချိန်ထိပိတ်ထားဆဲဖြစ်ပါတယ်။မြောက်ရီနယ်စပ်ကိန်းနဲ့တိတ်မဝေးတဲ့ဖျားသုံးစုမျိုးကထီးခီးနယ်စပ်စခန်းကိုပြန်ဖွင့်ပေးမယ်ဆိုရင်တော့အဆင်ပြေနိုင်တဲ့အကြောင်းမွန်ပြည်သားပို့ကုန်သွင်းကုန်လုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာက VOA ကိုပြောပါတယ်
။တောင်ကမိုးရမ်းရွာတဲ့ခါကျတော့တောင်ကပြိုနေတဲ့ခါကျတော့ဘူရရှင်ဖို့လေအဆင်ကြီး။တခြားနားလို့ထီးခီးကားနဲ့ဝင်လို့ရတယ်အမိုအရှူကတီတီမားနဲ့ပို့လို့ရတယ်ပေါ့နော်အဲတခုတော့ရှိတာဖျားသုံးမှုလမ်းကအမိုအရှူပိတ်ထားတဲ့နေရာဖြစ်နေတယ်ဒီအစိုးရကတော့အမိုအရှူကိုဖျားသုံးမှုလမ်းခွင့်ပေးမယ်ဆိုလို့ရှိရင်ဥပမာသူမြောက်ပြည်ကတစ်လပဲတစ်သိန်းနှစ်လပဲဆိုသေးကျွန်တော်တို့ကတီတီလမ်းနဲ့ဝင်လို့တော့ရတာပေါ့နော်ဒါဆိုဒီမြောက်ပြည်လမ်းမှာကကျွန်တော်ပြောလို့ပေါ့ဟောတိုက်ပွဲအခြေအနေလေးတွေရှိနေတယ်အဲ့ဒါလေးကြောင့်မို့တီတီလမ်းကိုသူတို့ဖွင့်ပေးမယ်ဆိုလို့ရှိရင်တော့အရှင်းပို့ပြတာပေါ့ဗျာကျွန်တော်ကတော့ဒါကုမ္ပဏီတစ်ခုအနေနဲ့ကျွန်တော်ကတော့ပြတ်တက်လာပဲ
မြဝတီမော်လမြိုင်ကားလမ်း164မိုင်မှာရှိတဲ့ကျုံအိတ်တရားအနီးမှာရေကြီးနေပြီးဒီကနေ့မနေ့တိုင်းတာချက်အရဆိုရင်ရေကအမြင့်29ဘေကျော်ရှိတယ်လို့လူမှုကူညီရေးအသင်းတချို့ကပြောပါတယ်ကားတွေလည်းရာနဲ့ချီပြီးပိတ်မိနေတယ်လို့ပြောပါတယ်မြဝတီဝေါ်လေးကွန်ကရစ်ကြာရင်စိန်ကြီးစတဲ့မြို့နယ်တွေမှာမိုးတဲထံပြီးရေကြီးမြေပြိုတာတွေရှိနေပေမဲ့လည်းစစ်ကောင်စီနဲ့ KNU KNL ကြားတိုက်ပွဲတွေကတော့ပြင်းထန်နေပါဗျ။စစ်ကောင်စီဟာသူတို့လက်လွတ်လိုက်ရတဲ့မြဝတီမြို့နာကလက်ခတ်တောင်ဖျားကုန်းကိုပြန်ရဖို့အတွက်နေကြားဆောင် BGF တပ်တွေနဲ့တွဲပြီးတိုက်ခိုက်နေပြီးလက်နက်ကြီးတွေအသုံးပြုပြီးအဓိကပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါဗျ။ဒေသခံပြည်သူတွေအတွက်ကတော့လက်ရှိမှာသဘာဝဘေးနဲ့စစ်ဘေးနှမျိုးလုံးကနေတိမ်းရှောင်နေကြရတာဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ